ဒါပြတော့ဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံနီဗာဒါပြည်နယ်မှာအင်္ဂါနေ့နေ့လယ်ကမဲဆွဲစည်းရုံးရမှာတနိုင်ငံလုံးညီညွတ်ကြဖို့ထပ်မံဆော်သွားခဲ့ပါတယ်။အမေရိကန်နိုင်ငံရေးကပြင်းထန်လွန်းလာတယ်လို့လည်းဒါပြတော့ဘိုင်ဒန်ကဆိုပါတယ်။အသားရောင်မျိုးမျိုးရှိသူများတိုးတက်ရင်းနိုင်ငံလုံးဆက်ရအဖွဲ့လို့အဓိပ္ပာယ်ရနိုင်တဲ့ NACP အဖွဲ့အစည်းအဝေးမှာဒါပြတော့ဘိုင်ဒန်ကအခုလိုပြောခဲ့တာပါ။သူအစိုးရကလူမဲတွေကိုထောက်ခံခဲ့တာကိုလည်းမီးမောင်းထိုးပြောတော့ခဲ့ပါတယ်။အမေရိကန်ဒီမိုကရေစီမှာသဘောမတူတာရှောင်လို့မရနိုင်ပါဘူး။ဒါပေမဲ့နိုင်ငံရေးဟာအစ်စ်မြေပြင်ဓမ္မဖို့လူသက်ပွင့်ဘယ်တော့မှမဖြစ်ရပါဘူးလို့တနင်္ဂနွေနေ့ကအင်ဂျီရောကနေတပ်ရဘိုင်ဒန်ကပြောခဲ့ပါသေးတယ်။တပ်ရဟောင်းထရမ့်အပေါ်မှာအောင်မြင်တဲ့လုံခြုံမှုတရဖြစ်ပွားခဲ့ပြီးတဲ့နောက်တပ်ရဘိုင်ဒန်မဲဆွယ်စည်းဝေးထွက်တာဒါဟာပထမဦးဆုံးအချိန်နဲ့ဖြစ်ပါတယ်။အချိန်နဲ့ရှင်ပြန်ရမယ်လို့ယူဆထားကြတဲ့နီဗာဒါပြည်နယ်လူထုသဘောထားစစ်တမ်းတွေမှာတော့ထရမ့်ကဘိုင်ဒန်ကိုလူထုထောက်ခံမှုလေးတက်မှ9ရာခိုင်နှုန်းကွာခြားချက်နဲ့ဥဆောင်နေပါတယ်။ဗိုလ်ဒူးနေမှာတော့လက်တင်အမေရိကနယ်အမေရိကန်တွေရဲ့အခွင့်အရေးနဲ့မူဝါဒစောစီအောင်ရေးအဖွဲ့ Unidos US မှာတပ်ရဘိုင်ဒန်မိန်ကွန်းပြောအောင်ပါ။